စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ဘရောင်းတောင်တရုတ်ကျေးနီထုတ်လုပ်ရေးလုပ်ငန်းခွင်ထဲမှာရှိနေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေကြားအခြေအနေတွေတင်းမာနေချိန်မှာပဲကုမ္ပဏီကမုံရွာမြို့အထိကျေးနီတွေကိုကုန်ကားရဲတွေနဲ့ဇက်တိုက်တည်ယူနေပါတယ်။မနေ့ကအင်္ဂါနေ့ကစတင်တည်ယူနေတာဖြစ်ပြီးတော့အနီးနားကျေးရွာတွေထဲကိုလက်နက်ကြီးတွေလက်နက်ငယ်တွေနဲ့ပစ်ခတ်ခြောက်လှန့်ခဲ့တာကြောင့်အသေးဆုံးထိခိုက်တာတွေရှိခဲ့တယ်လို့ဆလင်းကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဘိုးစစ်နိုင်က VOA ကိုအခုလိုပြောပါတယ်။
အဲမနေ့ကတော့ဝန်ပေါင်းနေစစ်ကြီးတွေထုတ်တဲ့တွဲကားတွေဝင်နေကြအဝယ်ထွက်လုပ်တဲ့အချိန်တိုင်းမှာဘေးရန်သူဝဲရရှိတဲ့ကြွားတွေကိုလက်ဆက်ကြီးတွေနဲ့စစ်ကြီးတွေပြစ်တာပေါ့အဲမှာပြည်သူတွေရှိတဲ့အုပ်ချုပ်ကြတာလူငါးယောက်ဖိနှံနိုင်ရရပြီးတော့ကလေးတယောက်ပြေးသွားတယ်ဗျ။ဟုတ်ကဲ့တရွာမှာလည်းအဲ့လိုပဲဒီအဲ့ဒါတော့ဟိုဝန်ပေါင်းရဲ့အရှိတက်ကလဲတီရွာဆိုအဲ့ရွာထဲကိုလည်းလက်ဆက်ကြီးတွေကြားလို့
ဝန်ပေါင်းကုမ္ပဏီဟာသူတို့ယူထားတဲ့မြေဧကထဲမှာပဲလုပ်ငန်းလုပ်နေတာမဟုတ်ဘဲနောက်ထပ်မြေတွေကိုတိုးယူပြီးခြံစည်းရိုးခန့်နေတယ်လို့အနီးနားကကြေးရွာဒေသခံတွေကပြောပါရယ်ကုမ္ပဏီကိုအကာအကွယ်ပေးဖို့စစ်ကောင်စီရဲ့လက်နက်ကြီးပစ်ကူတပ်တွေအပါအဝင်အင်အား1000ဝန်းကျင်လောက်ရှိနေကြောင်းလည်းဒေသခံတွေကပြောပါရယ်ဒါကြောင့်ဆလင်းကြီးမြို့နယ်အနီးနားကလက်နက်ကင်အဖွဲ့30ကျော်ကကုမ္ပဏီကိုလက်တုံပြန်သွားမယ်လို့ပြောဆိုနေတဲ့အတွက်ဒီပတ်ဝန်းကျင်မှာအခြေအနေတွေတင်းမာလာနိုင်တယ်လို့လည်းခန့်မှန်းနေကြပါရယ်စစ်ကောင်စီရဲ့သတိတိုင်းပြောခွင့်ရကတော့ကုမ္ပဏီအနေနဲ့သူတို့ပိုင်နက်ထဲမှာသာခြံစည်းရိုးခတ်တာဖြစ်နိုင်ကြောင်းတို့ခတ်လို့လည်းမရကြောင်း VOA ကိုပြောဆိုခဲ့ပါတယ်။ကျေးနီတဲဖို့အတွက်22ဘိန်ကုံတွဲကားတွေမုံရွာမြို့ကနေထွက်ခွာလာပြီးတရက်ကိုအစီး20လောက်တဲယူနေတဲ့အကြောင်းဆလင်းကြီးမြို့ကဒေသခံတူက VOA ကိုပြောပါတယ
်။မနေ့ကတော့ပြည်စည်းကြတဲ့ညတိုင်းကိုပြန်ထွက်အဲ့လိုမျိုးဝင်ထွက်ရှုပ်နေတာကအစီးနဲ့ကတော့ရောက်နေတွဲရင်နောက်က3ဆိုင်းနေဆိုတော့22ဘိန်အပုံနဲ့မျိုးတွဲခိုင်းပြီးဒီနေ့လည်းပြစ်တာပဲဒီနေ့လည်းခုဖက်ပြီးတော့ပြစ်လို့ကြွားရဲကြာကြပြီ
2022ခုနှစ်ဒီဇင်ဘာလတုန်းကတရုတ်ဝမ်ပေါင်ကုမ္ပဏီရဲ့ကျင်းနီတဲယူပို့ဆောင်ရေးအတွက်စစ်ကောင်စီတပ်တွေကလုံခြုံရေးပေးခဲ့တာကြောင့်မုံရွာပသိမ်ကားလမ်းဘေးကဒေသခံ 8,000 လောက်ရှောင်တိန်ခဲ့ရပါတယ်ဒီကနေ့ဗုဒ္ဓဘူးနေ့မှာတော့ခြံစည်းရိုးခတ်တာကိုလက်ဘရောင်းတောင်တုံရွာနားအနီးမှာဝမ်ပေါင်ကုမ္ပဏီကရပ်တန့်ထားပါတယ်ဆက်ခတ်မယ်ဆိုရင်ပဋိပက္ခတွေဖြစ်လာနိုင်ခြင်းရှိတယ်လို့ဆလင်းကြီးဒေသခံတွေကပြောပါတယ်။သခိုင်းတိုင်းကလက်နက်ကင်အဖွဲ့တွေကလည်းကုမ္ပဏီအနေနဲ့ခြံစည်းရိုးကိုဆက်ခတ်မယ်။အနီးနားကကျေးရွာတွေကိုပြစ်ခတ်တိုက်ခိုက်နေမယ်ဆိုရင်ပြန်ပြီးတိုက်ခိုက်သွားဖို့တနင်္လာနေ့မှာပြောထားပါတယ်။ဒါနဲ့ပတ်သက်လို့တရုတ်ဝမ်ပေါင်ကုမ္ပဏီဘက်ကရောမြန်မာစစ်ကောင်စီဘက်ကရောတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။